28မြောက်အရှိတောင်အာရှအားကစားပြိုင်ပွဲရဲ့ပထမဦးဆုံးရွှေတစိမ့်ကိုအင်ရှင်မြန်မာနိုင်ငံကရရှိသွားပြီဖြစ်ပါတယ်။နေပြည်တော်မှာဒီကနေ့စတင်လိုက်တဲ့ရိုးရာချင်းလုံးခတ်ပြိုင်ပွဲတွေမှာမြန်မာအမျိုးသားနဲ့အမျိုးသမီးအသင်းတွေကအနိုင်ရရှိပြီးရွှေတစိမ့်တွေဆုတ်ခူးခဲ့တာဖြစ်ပါတယ်။အခြေအနေပြည်စုံကိုကိုရန်နိုင်ကပြောပြမှာပါ။
ဟုတ်ပါတယ်မြန်မာရိုးရာချင်းလုံးပြိုင်ပွဲကတော့28ကြိမ်မြောက်အရှိတောင်အရှာအကစားပြိုင်ပွဲရဲ့ပထမဆုံးပြိုင်ပွဲလည်းဖြစ်ပါတယ်လာမယ့်ဒီဇင်ဘာလ17ရက်နေ့မှစီးကိန်းပြိုင်ပွဲကိုတရားဝင်ဖွဲ့မှဆိုပေမဲ့လည်းဖွင့်ပွဲမတိုင်ခင်ကတည်းကတချို့ပြိုင်ပွဲတွေကိုကစားသွားမှာဖြစ်ပြီးတော့ဒီကနေ့ကတော့ပြိုင်ပွဲတွေပထမဆုံးစတဲ့နေ့လည်းဖြစ်ပါတယ်နေပြည်တော်ဝနသိတိမိုးလုံးလေးလုံးအာကစားကွင်းတက်ကြီးမှာချင်းလုံးပြိုင်ပွဲကစားခဲ့တာမှာမြန်မာအမျိုးသမီးအသင်းက935မှတ်နဲ့အနိုင်ရပြီးတော့ဘွေစော်ဦးရွှေတစိမ့်စုကိုရရှိသွားခဲ့တာဖြစ်တယ်လို့စီးကိန်းပြိုင်ပွဲမီဒီယာတာဝန်ရှိသူမတ်စောရွှေလေးကပြောပါတယ
်မြန်မာမျိုးသမီးကတော့နိုင်သွားတယ်မြန်မာနိုင်သွားတယ်မြန်မာရွှေတစိမ့်ရသွားတယ်ဟုတ
်မြန်မာမျိုးသမီးအသင်းဟာဒီကနေ့နောက်ဆုံးဖိုင်နယ်မှာထိုင်းမျိုးသမီးအသင်းကိုနိုင်ရပြီးတော့ရွှေတစိမ့်ရခဲ့တာဖြစ်ပြီးတော့ထိုင်းအသင်းကဒုတိယကမ္ဘောဒီးယားနဲ့မလေးရှားနိုင်ငံတွေကပူးတွဲတတိယရသွားပါတယ်မျိုးသားပြိုင်ပွဲကိုမြန်မာထိုင်းမလေးရှားနဲ့စင်ကာပူအသင်း၄သင်းကစားခဲ့ကြပါတယ်အဲ့ဒီမှာအရှင်မြန်မာက636မှတ်ထိုင်းက408မှတ်မလေးရှားက246မှတ်စင်ကာပူက153မှတ်ရခဲ့ပါတယ်အမှန်အများဆုံးအသင်းအသင်းဖြစ်တဲ့မြန်မာနဲ့ထိုင်းအသင်းတို့ပိုလူခဲ့ကြတာမှာမြန်မာမျိုးသားအသင်းကအမှတ်660ရပြီးတော့ထိုင်းအသင်းက404မှတ်ရခဲ့တဲ့အတွက်မြန်မာအသင်းဟာဒုတိယရွှေတစိမ့်ကိုထပ်ပြီးတော့ရသွားပါတယ်မလေးရှားနဲ့စင်ကာပူနိုင်ငံတွေကတော့ပူးတွဲတတိယကိုပဲရရှိခဲ့ပါတယ်
2013ခုနှစ်28ကြိမ်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲကြီးမှာမြန်မာနိုင်ငံအတွက်ဒုတိယမြောက်ရွှေတစိမ့်စုကိုတော့မြန်မာလူရင်းမျိုးသားတင်လို့တင်မှာထပ်မံဦးထိုးလိုက်ပြီးဖြစ်ပါတယ်ခင်ဗျာ
ဒီကိန်းပြိုင်ပွဲတွေမှာမြန်မာရိုးရချင်းလုံးပြိုင်ပွဲကိုထည့်သွင်းကျင်းပတာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်1961နဲ့69ခုနှစ်ဒုတိယနဲ့ပြင်ဆင်မှအချိန်အရှိတောင်အာရှကျွန်းဆွယ်ပြိုင်ပွဲတွေကိုမြန်မာနိုင်ငံကအေရှန်အဖြစ်နဲ့လက်ခံကျင်းပခဲ့ပေမဲ့အဲ့ဒီအချိန်တွေတုန်းကတော့ဒီမြန်မာရိုးရာချင်းလုံးအားကစားနည်းဖြစ်တဲ့ဒီချင်းလုံးပြိုင်ပွဲကိုထည့်သွင်းကစားခဲ့ခြင်းမရှိဘဲနဲ့အခုတချိန်ဒီ44နှစ်ကြာမှမြန်မာနိုင်ငံမှာပြန်ကျင်းပတဲ့28ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာထည့်သွင်းကစားခဲ့တာဖြစ်ပါတယ်မြန်မာအားကစားအဖွဲ့အနေနဲ့ရိုးရာချင်းလုံးပြိုင်ပွဲကနေရွှေစိတ်ထပ်ပြီးတော့ရဖို့မျှော်မှန်းထားတယ်လို့လည်းဆိုပါတယ်စီးကိန်းပြိုင်ပွဲမှာရိုးရာချင်းလုံးပြိုင်ပွဲကိုပထမဆုံးကျင်းပတာဟာအရှင်မြန်မာအနေနဲ့ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုလိုချင်လို့ဖြစ်တဲ့ဆိုပြီးတော့ဝေဖန်ပြောဆိုမှုတွေလည်းရှိပါတယ်။နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့ချင်းလုံးပြိုင်ပွဲကိုမြန်မာနိုင်ငံဒုသမ္မတဦးညံထွန်းနဲ့အာကစားဝန်ကြီးဦးတင်ဆန်းတို့လည်းတက်ရောက်ကြည့်ရှုအားပေးခဲ့ပါတယ်။ရိုးရာချင်းလုံးပြိုင်ပွဲနဲ့ဒူစီကိန်းပြိုင်ပွဲဒီမှာရောမြန်မာအာကစားဝါသနာရှင်တွေကြားမှာပါလူကြိုက်များရေပန်းစားတဲ့ပိုက်တော်ချင်းပြိုင်ပွဲကိုတော့လာမယ့်9ရက်နေ့ကနေပြိုင်ပွဲနောက်ဆုံး22ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။ရိုးရာချင်းလုံးပြိုင်ပွဲတွေမှာမြန်မာအားကစားအဖွဲ့အနေနဲ့ရွှေတစိမ့်တွေရဖို့မျှော်မှန်းထားသလိုပဲပိုက်ကြော်ချင်းဘက်မှလည်းရွှေတစိမ့်တွေရမယ်လို့မျှော်မှန်းပိုက်ကြော်ချင်းပြိုင်ပွဲဘက်မှလည်းရွှေတစိမ့်တွေရမယ်လို့မျှော်မှန်းထားကြောင်းမြန်မာနိုင်ငံချင်းလုံးအဖွဲ့ချုပ်အတွင်းမှူးဦးကျော်စင်မိုးကပြောပါတယ်ဒီဇင်ဘာ6ရက်နေ့မှာတော့ water polo ပြိုင်ပွဲတွေကိုစတင်ကျင်းပမှာဖြစ်ပြီးတော့9ရက်နေ့မှာတော့ဘောလုံးနဲ့ wushu 10ရက်နေ့မှာတော့ basketball လက်ဝိတ်နဲ့9ရက်နေ့မှာတော့ pencil ဆီလက်နဲ့နဘန်းစတာတွေကိုကစားသွားဖို့ရှိပါတယ်ခင်ဗျာ